ကချင်စစ်ဆောင်ပြည်သူတွေဒီကနေ့ကြုံတွေ့နေရတဲ့အခက်အခဲတွေထဲမှာအဓိကအခက်အခဲကတော့နေရာထိုင်ခင်းပြဿနာဖြစ်တယ်လို့မြစ်ကြီးနားမြို့မှာကျင်းပတဲ့စစ်ပွဲ6နှစ်ပြည့်အထိမ်းအမှတ်စုတောင်းပွဲကိုတက်ရောက်လာသူတွေကပြောပါတယ်အဓိကသူတို့မျှော်လင့်နေတာကအိမ်ပြတ်နိုင်ဖို့အရေးဖြစ်တယ်လို့လည်းပြောပါတယ် VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကချင်ပြည်နယ်မှာစစ်ပွဲတွေတကြောပြန်ပြန်လဲဖြစ်ပွားလာတာဟာဒီကနေ့ဆိုရင်6နှစ်ပြည့်ပြီဖြစ်ပါတယ်6နှစ်ပြည့်အထိမ်းအမှတ်စုတောင်းပွဲတွေကိုကချင်ပြည်နယ်အတွင်းကမြို့ကြီးတွေမှာသာမကနိုင်ငံတကာရောက်ကချင်မျိုးသားတွေကပါကျင်းပခဲ့ပါတယ်မြစ်ကြီးနားမြို့စီတာဘူးမနောကွင်းမှာကျင်းပခဲ့ရမှာတော့လူ9000ကျော်လောက်တက်ရောက်ခဲ့ပြီးဒီအခမ်းအနားမှာစစ်ဆောင်ဒုက္ခသည်တွေပါပါဝင်တက်ရောက်ခဲ့ပါတယ်မြကြီးနားမြို့တက်ကုန်းနှစ်ချင်းစစ်ဆောင်စခန်းမှာနေထိုင်နေတဲ့ဦးတူးရင်ကစစ်ဆောင်ဒုက္ခသည်တွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပါတယ်
။ဟောင်းနေရှိတာဒီဆိုတော့ယာယီတဲ့ဒုက္ခပေးတဲ့အဆောင်တွေဆက်တာဒီဆိုတော့အားလုံးပြတ်တာပြတ်ဆိုစစ်ပြန်လဲပေါက်ပြဲရတယ်ပြဲအမမိုးရလာကြိုးတို့ဘာလဲဒီအများကြီးရှိပါတဲ့စာအခုကျွန်တော်တို့ကကိုပယ်စစ်နေပြန်တော့ပဲနေကြတာလေအဲဆိုတော့အခုကကလေးတွေရဲ့လူကြီးဖြစ်လာပြီးဒီပါနဲ့အတူတူအဲဒီကတော့အတူတူပေါင်းအိတ်လို့ရပါတယ်အခုကတော့အဲ့လိုမျိုးသွဲပေါင်းအိတ်လို့လည်းမကျင့်တော်တဲ့အခက်အမျိုးသမီးကြီးစီလာပြန်ရောအဲ့နေရာဆန်ချင်းစစ်တပ်ရဲ့ကျွန်တော်တို့မှာလူမှုရေးဘိုင်းမာကြီးရောတော်တော်လေးကိုအခက်ခဲရှိလာပါတယ်လို့အဲ့ဒါနေရာအခက်ခဲပေါ့နော်ဆရာ
အခြားအခက်ခဲတွေကတော့စမ်းနိုင်ရိတ်ခါကျမ်းမာကြီးနဲ့ကလေးတွေရဲ့ပညာရေးဖြစ်ကြောင်းပြောပါတယ်စစ်ဆောင်ပြည်သူတွေဟာမိမိတို့အိမ်ကိုပြန်နိုင်ဖို့ကိုပဲမျှော်လင့်နေကြကြောင်းကိုအခုလိုဆက်ပြောပါတယ်
လုံးပါလူလားဆိုတော့အင်ဂျင်နီယာပဲရှိတာပေါ့ဆရာရေအလူလားဆိုတော့ကိုယ်အင်ဂျင်တော့ဒီနေ့ဒီလေလို့ရင်ဘယ်တော့ဆက်တယ်ဘယ်တော့ရမယ်ဆိုတော့ကိုယ်ပြည်တော်ဆိုတော့ဆက်အားလဲငွေဘူးဘာမှသိရစရာအကြောင်းလည်းရှိဘူးစာနေပေးစားစားယောလင်းစစ်ရှိတယ်လေအခုကျွန်တော်ဒီခမနေတယ်ဆိုတော့ယောလင်းစစ်မရှိတယ်လို့ကျွန်တော်နေရတယ်ဘာပဲအခက်အခဲရှိတာလားယောမနေတော့စစ်တကောင်ရောင်းစားလဲကျွန်တော်တို့ပတ်ဆံရတာလေဘာပဲလို့ကျွန်တော်ကယောလင်းစစ်ရှိဒီမှာကျွန်တော်ကအဲတက်တကောင်ရလို့ပြောမလားအချင်းတော်မှကျွန်တော်မဖြစ်နိုင်တဲ့ဘဝဖြစ်နေတာဟု
တ်6နှစ်ကြာမြင့်လာတဲ့ကချင်စစ်ပွဲအတွင်းမှာကချင်စစ်ဆောင်ဒုက္ခတဲ့တသိန်း2000ကျော်ရှိကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဒီကနေ့စီတာဘူးကွင်းမှာကျင်းပတဲ့လူထုစုတောင်းပွဲအခမ်းအနားကအစိုးရကိုတောင်းဆိုလိုက်တဲ့အချက်တွေကိုအခမ်းအနားကျင်းပရေးကော်မတီတွင်မှကိုစောချက်ကအခုလိုပြောပါတယ
်အဲကျွန်တော်တို့သူရောတောင်းဆိုတာရှိပါတယ်အဲ့ဒါကျင်းမှာတော့ပါလေဆိုတော့ကျွန်တော်တို့ကချင်ဒေသမှာမိချမ်းဖြစ်တယ်ပြီးတော့တနင်္ဂနွေလုံးလဲကျွန်တော်တို့တရားမျက်နှာတတ်တဲ့ရင်းရင်းတတ်တဲ့အဲဖြစ်စေခြင်းတဲ့အဲလိုတောင်းဆိုချက်ဖြစ်ပါတယ်ပြီးတော့ကျွန်တော်တို့တိုင်းရင်းသားတွေလူချင်းတဲ့စစ်မှန်တဲ့ဖေဒရယ်ဒီမိုကရေစီကိုလည်းကျွန်တော်တို့လူချင်းတဲ့အဲလိုဆိုထွတ်ထွတ်ပေါ်တဲ့ဟာလည်းရှိတယ်ပြီးတော့အခုလောလောလောလတနိုင်ပြန်ပါသူချင်းစင်ကြောက်တဲ့ဖြစ်ဖြစ်လာရခြင်းဖြစ်တဲ့ဆိုတဲ့ဥစ္စာလည်းပါတယ်မစ္စတီတီလုံမမင်္ဂန်တော်တမဒနဲ့ကာကွယ်ရေးဥစ္စာချုပ်ပြောခဲ့တဲ့အတိုင်း2019မှာဒီငွေကြေးနဲ့ဆိုတဲ့ဥစ္စာလည်းတကယ်တည်းအကောင့်တွေပေါ်ဖို့လိုပါတယ်ဆိုတဲ့တက်တွေ့ချက်တွေကျွန်တော်ပါပါတယ
်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဟာ1994ခုနှစ်ကစတင်ပြီးအပြစ်ခတ်ရစဲခဲ့ရမှာ18နှစ်ကြာပြီးတဲ့နောက်2011ခုနှစ်မှာတကြောပြန်စစ်ပွဲတွေပြန်လည်ဖြစ်ပွားလာတာဖြစ်ပါတယ်ဒီ6နှစ်တာကာလအတွင်းမှာတိုက်ပွဲပေါင်း 3,500 ကျော်လောက်ဖြစ်ပွားခဲ့တယ်လို့ KIA ကအစိမ့်မြင့်အရာရှိတဦးကပြောဆိုကြောင်းဒီနေ့ထုတ် 7-day နေ့စဉ်သတင်းစာမှာဖော်ပြပါတယ်။ဒီအပိုင်းတွေအတွင်းမှာတော့တနိုင်းမြို့နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာဒေသကထောင်နဲ့ချီရဲ့ပြည်သူတွေဟာတနိုင်းမြို့ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။